America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဒီဇင်ဘာလ23ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းလိုမီတာ1925 32နဲ့ဆိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညပိုင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။အမေရိကန်တပ်ဖွဲ့ဝင်တယောက်အာဖဂန်နစ္စတန်နိုင်ငံမှာစစ်မှုထမ်းရင်းသေဆုံးသွားတဲ့အတွက်ဒီနှစ်ထဲအာဖဂန်မှာကြာဆုံးတဲ့အမေရိကန်စစ်သည်အယောက်20ရှိသွားပါပြီ။ဆာဒီသတင်းတော်ဂျမကရှိုဂျီအသက်ခံရမှုအတွက်၅ယောက်ကိုဆာဒီတရားရုံးကတေဒဏ်ချမှတ်လိုက်ပါတဲ့အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသတင်းရှင်နေနာဆရာမယ်ထိတ်တဲရောက်သတင်းလွှာတွေမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကဒုက္ခသည်စခန်းတွေကနေပြီးတော့မြန်မာနိုင်ငံသူတို့နေရရင်းကိုပြန်ကျင်ကြောင်းပြောနေကြတဲ့ဟိန်းနူဘာသာဝင်ဒုက္ခသည်တွေအတွက်သူတို့ရဲ့လုံခြုံရေးအခြေအနေဘယ်လိုရှိပါသလဲ
။သူတို့ကတော့ပြည်နယ်ဝိုင်းဖတ်လို့မရအောင်ဘာလို့လဲဆိုတော့သူတို့လုံခြုံမှုလည်းပါမှာပေါ့နော်။အဲကြောင့်သူတို့တော့သိသန့်ထားတယ်။ဒါပေမဲ့လုံခြုံရေးကိုဘင်္ဂလားဒေ့ရှ်ဘက်ကစီစဉ်ဆောင်ရွက်ပေးထားတယ
်။ဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့မြန်မာနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူပြောခဲ့တာပါ။ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။ကချင်ပြည်နယ်ဘက်မှာတော့လာမယ့်နှစ်ထဲထောင်နဲ့ချီတဲ့စစ်ရှောင်ဒုက္ခသည်တွေနေရပြန်မှုစီစဉ်ဆောင်ရွက်ပေးနေပါပြီ။အိန္ဒိယနိုင်ငံမှာတော့ဒီမြန်မာပြည်ကနေမတ်ပဲတန်ချိန်နှစ်သိန်းခွဲတိုးမြှင့်ဝယ်ယူမယ်လို့ထုတ်ပြန်လိုက်တဲ့အပေါ်မှာမြန်မာကုန်သည်ကြီးတွေကကြိုဆိုလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူ VOA ရဲ့သောတာရှင်တွေအတွက်ခရစ်စမတ်သေးသချင်းလေးတစ်ပုဒ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့မြန်မာတခွေအစီအစဉ်စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာစတဲ့အပတ်စဉ်ခန္ဓာတွေကိုနားဆင်ရမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်တပ်ဖွဲ့ဝင်တယောက်အာဖဂန်နစ္စတန်နိုင်ငံမှာစစ်မှုထမ်းရင်းသေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကဒီကနေ့ကြေညာပါရတယ်။အာဖဂန်နစ္စတန်မှာတပ်ဆွဲထားတဲ့အမေရိကန်စစ်တပ်ရဲ့ကြေညာချက်မှာဘလို့သေဆုံးသွားတဲ့အသေးဆိုတဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။ဒီကနေ့သေဆုံးသွားတဲ့တယောက်နဲ့ဆိုရင်အာဖဂန်နစ္စတန်မှာတာဝန်ထမ်းဆောင်ရင်းသေဆုံးသွားတဲ့အမေရိကန်စစ်သားဒီနှစ်ထဲမှာစုစုပေါင်းအယောက်20ရှိသွားပါပြီ။တာလီဘန်တွေကတော့သူတို့လက်ချက်လို့သတင်းတောက်တွေကိုကြေညာချက်ပေးပို့ပါရတယ်။မငြိမ်မသက်ဖြစ်နေတဲ့ခွန်ဒူးစ်နယ်ထဲမှာတာလီဘန်တွေရှိတဲ့နေရာကိုပူးတွဲစစ်ဆင်ရေးလုပ်မဲ့အာဖဂန်နဲ့အမေရိကန်တွေအပေါ်ကားဘုံးထောင်တိုက်ခိုက်ခဲ့တယ်လို့တာလီဘန်တွေကဆိုပါတယ်။သေဆုံးသွားတယ်လို့ဆိုတဲ့အမေရိကန်စစ်သားရဲ့ကိုယ်ပိုင်နံပါတ်ပါတဲ့ဆွဲပြားနဲ့သွေးဆွနေတဲ့ယူနီဖောင်းဓာတ်ပုံတွေကိုလည်းတာလီဘန်တွေကထုတ်ပြန်ခဲ့ပါတယ်။ချာဒါရာခရိုင်နေရာအများစုကိုတာလီဘန်တွေကထိန်းချုပ်ထားတာပါ။အခုလိုမျိုးတာလီဘန်တွေရဲ့ထုတ်ပြန်ပြောကြားချက်ကိုအတည်ပြုနိုင်ဖို့တော့ခက်ခဲပါတယ်။
အီရန်နိုင်ငံမှာတော့ဂျာဖျက်ဝင်ကြီးချုပ်ရွေးချယ်ဖို့နောက်ဆုံးအချိန်သတ်မှတ်ထားတဲ့ညသကောင်မတိုင်ခင်မနေ့ကပဲထောင်နဲ့ချီတဲ့ပြည်သူတွေလက်မတွေပေါ်ထက်ဆန္ဒပြခဲ့ကြပါတယ်။အဆိုရဆန်ကြီးဆန္ဒပြပွဲတွေဟာမြို့တော်ဘက်ဂျက်နဲ့ရှီရိုက်ဘာသာဝင်အများစုနေထိုင်တဲ့တန်းပြည်တောင်ပိုင်းကဒေသတွေမှာအောက်တိုဘာလကလေးကဖြစ်လာနေတဲ့အရာမှာအချင်းပြက်ချက်ဆမှုအဆိုရရဲ့စွန့်ဆောက်ရည်ညံဖြစ်မှုနဲ့လောက်ကန်ရှာပါမှုတွေကိုအဓိကထားဆန္ဒပြလာကြတာပါ။ဒီဆန္ဒပြပွဲတွေအတွင်းလူပေါင်း460မိနစ်တည်ဆုံးခဲ့ရပြီးတောင်းတဲ့ TV တရားတွေရခဲ့ကြပါတယ်ဝန်ကြီးချုပ် Abdul Abdul Mahdiya ပြီးခဲ့တဲ့တောက်ကြနေ့ကယာရုကအနားယူသွားခဲ့တာပါတမရဘာရန်ဆာလီနဲ့လွှတ်တော်အနေနဲ့လည်းတက်မှတ်ထားတဲ့အချိန်တွေဝန်ကြီးချုပ်စစ်ကိုရွေးချယ်ခန့်ဖို့အချိန်ချင်းပြတ်ကွက်ခဲ့ပြီးဖြစ်ပါတယ်ဝန်ကြီးချုပ်မာဒီရဲ့ဆိုရအဖွဲ့ကဝန်ကြီးချုပ်အစ်စ်ရွေးချယ်ပြီးတဲ့အချိန်ထိကြားကာလမှာအိမ်ဆောက်ဆိုရဖြစ်ဆက်လက်တာဝန်ယူသွားပေးဖို့သဘောတူထားပါတယ်ဒါပေမဲ့ဆန္ဒပြသူတွေကတော့ဝန်ကြီးချုပ်ယာရုကနှုတ်ထွက်ပြီးဝန်ကြီးချုပ်အစ်စ်ခန့်အပ်ပေးတာနဲ့မကျေနပ်နိုင်ဘူးဖြစ်နေပါတယ်သူတို့အနေနဲ့အချင်းပြတ်ချစားမှုအလုံးမဖြစ်မှုနဲ့ရေနံကြွယ်ဝချမ်းသာတဲ့အီရတ်နိုင်ငံစီယန်နော်ဘာရစ်နေတဲ့အဖြစ်ကနေပြောင်းလဲပေးနိုင်အောင်နိုင်ငံရေးစနစ်ကြီးတစ်ခုလုံးပြောင်းလဲပေးတာကိုလိုလားနေကြတာပါခင်ဗျ
။အမေရိကန်သမ္မတနဲ့ယူကရိန်းသမ္မတတို့ဇူလိုင်25ရက်နေ့ကဖုန်းပြောပြီးမိနစ်60အကြာမှယူကရိန်းကိုပေးမဲ့စစ်ရေးအကူအညီတွေကိုဆိုင်းထားဖို့အင်ဂျီရောကပန်တဂွန်စစ်ဌာနချုပ်ကိုအမိန်ပေးခဲ့တဲ့အီးမေးလ်ထွက်ပေါ်လာခဲ့ပါတယ်။ကမ္ဘာ့ထရမ်အပေါ်တရားစွဲထားတဲ့အမှုကိုအထက်လွှတ်တော်မှကြားနာရေးအတွက်ဒီမိုကရက်နဲ့ရီပါဘလစ်ကန်အမတ်တွေကြားညှင်းခုံနေကြချိန်မှာ Center for Public Integrity ဆိုတဲ့သတင်းမှန်ဖော်ထုတ်တဲ့ NGO အဖွဲ့ကအစိုးရအီးမေးလ်တွေကိုထုတ်ပြန်လိုက်တာပါသမ္မတဒေါ်နယ်ထရမ်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့စကားပြောပြီးတနားခွဲလောက်အကြာမှာပဲအင်ဂျီရောအကြီးအကဲတာဝန်ရှိသူမိုက်တာဖီကကာကွယ်ရေးဆိုင်ရာအကြီးအကဲတာဝန်ရှိသူတွေကိုစီးရေးအကူအညီတွေဆိုင်းချဖို့နဲ့ဒီကိစ္စကိုလည်းမပေါက်ကြားစေဖို့အတွက်အီးမေးလ်ရေးသားပြောကြားခဲ့တာပါအဲ့ဒီနေတော့ကဖုန်းဆက်သွယ်မှုအတွင်းသမ္မတထရမ်ကသမ္မတဇယ်လန်စကီကိုအကူအညီတစ်ခုပေးပါလို့ပြောကြပြီးဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားတို့အပေါ်စုံစမ်းပေးဖို့ပြောကြားခဲ့တာပါ ဒီပြောကြားချက်ကိုဆွေးနွေးအမိမဖော်လို့သူကထောက်လိုင်းရေးစစ်ဆေးရေးမှုချုပ်ကိုတိုင်ကြားခဲ့မှုပေါက်ကြားရတာကနေတမရထရမ့်အပေါ်တရားစွဲဖို့အထီးဖြစ်လာရတာပါတမရထရမ့်ဟာသူ့နိုင်ငံရဲ့အကျိုးအမြတ်တွေအာဏာအလွဲသုံးစားလုပ်ခဲ့တယ်လို့ဒီမိုကရက်အမတ်တွေကဆွဆွဲပြီးအာဏာအလွဲသုံးစားလုပ်မှုလွတ်တော်ဆောင်ရွက်ချက်တွေကိုတားဆီးနှောက်ယှက်မှုလို့နဲ့တမရကိုဆွဲချက်တင်ထားပါတယ်ဒီအမှုကိ ေးသေးပါဘူး။ Republican တွေလွှမ်းမိုးထားတဲ့အထက်လွှတ်တော်မှာမျှတရဲကြားနာပွဲဖြစ်ဖို့ Democrat အမတ်တွေကြိုးပမ်းနေကြပါတယ်
။ပြည်ထောင်နိုင်ငံမှာတော့ပြည်လုံးချစ်တပိတ်မှောက်တာ19ရက်မြောက်နေ့ဖြစ်တဲ့ဒီနေ့မှာဆန္ဒပြသူတွေနဲ့ရဲတွေပဋိပက္ခဖြစ်ခဲ့ကြပါတယ်။ Gary Leon ဘူဒါယုံမှာဆန္ဒပြသူ30လောက်နဲ့အဓိကရုံးနှိမ့်နေတဲ့ရဲတွေရုံးရင်းစကတ်ဖြစ်ခဲ့ကြတာကို BFM ရုပ်မြင်သံကြားကပြသခဲ့ပါတယ်။ F တောင်တန်းပေါ်နှင်းလျှောစီးခီးသွားကြသူတွေစီရတဲ့ဒီဘူဒါယုံဟာပါရီမြို့တော်တဲကလူစီကားဆုံးဘူဒါယုံတစ်ခုလည်းဖြစ်ပါတယ်။မြို့တော်တဲကတခြားလူစီရတဲ့ Gary Not ဘူဒါ Gary Less ဘူဒါယုံတွေမှာလည်းဝန်ထမ်းတွေသပိတ်မှောက်နေကြပါတယ်။ခီးသွားလာများတဲ့ Christmas ပွဲတော်ကာလမှာမြို့ထားဝန်ထမ်းတွေသပိတ်မှောက်နေကြလို့ခီးသွားလုပ်ငန်းတွေထိခိုက်နေပါတယ်။ပစ္စည်းစနစ်ကိုပြည်ပြင်ပြောင်းလဲမဲ့သမ္မတ Emmanuel Macron ရဲ့အစီအစဉ်ကိုမချေနှက်ချလို့နိုင်ငံတော်ဝိုင်းအလို့သမားတွေသပိတ်မှောက်ဆန္ဒပြနေကြတာပါ။ရင်းနှီးချက်ဆက်ယုံတွေပေးရမပေးရကိုလည်းရင်းနှီးလုပ်ငန်းအလို့သမားတွေမဲခွဲဆုတ်ဖြတ်ကြဖို့ရှိနေပါတယ်ခင်ဗျ။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြည့်ညပေးနေပါတယ်။ပီကန်တဲ့နှစ်သုံးကအသက်ခံရတဲ့သတင်းတောက်ချမကရှိုးကြီးကိုတပ်ဖြတ်မှုနဲ့ဆော်ဒီအာရေဗျတရားရုံးတစ်ခုကလူ9ယောက်ကိုတေးတဲ့အဖြစ်ပေးလိုက်ပါတယ်။ရီယတ်မြို့တော်မှာရှိတဲ့ရာဇဝတ်တရားရုံးကဆွဆွဲခံထားရသူ11ယောက်ကိုပြစ်ဒဏ်ချခဲ့တာမှတပ်ဖြတ်မှုနဲ့ဓာတ်ရိုက်ပတ်သက်သူ9ယောက်ကိုတေးဒဏ်ချခဲ့တယ်လို့တရားရုံးရှေ့နေပြောခွင့်ရသူကပြောပါတယ်။အမှုဖုံးကွယ်ဖို့စ조사မှုနဲ့နောက်ထပ်3ယောက်ကိုလည်းထောင်ဒဏ်တွေချခဲ့တာမှသူတို့3ယောက်ပေါင်းစုစုပေါင်းထောင်ဒဏ်24နှစ်ဖြစ်တယ်လို့ပြောပါတယ်။Washington Post သတင်းစာတိုက်ရဲ့သတင်းတောက်ဆော်ဒီလိုမျိုးဂျမားကချိုးကြီးဟာ2018ခုနှစ်တုန်းကတူရကီနိုင်ငံအစ္စတန်ဘူလ်မြို့တော်ကဆော်ဒီကောင်စစ်ဝင်ရုံးထဲမှာအတက်ခံခဲ့ရပြီးတော့အလောင်းဖျောက်ဖျက်ခံခဲ့ရတာဖြစ်ပါတယ်။ဆော်ဒီအစိုးရအပေါ်ဝေဖန်သူသတင်းတောက်အတက်ခံရမှုမှာဆော်ဒီအိမ်ရှိမင်းသားမိုဟာမက်ဘင်ဆာမန်နဲ့ပတ်သက်နေတယ်လို့ဆွဆွဲမှုတွေရှိပေမဲ့ဆော်ဒီအစိုးရကတော့ဒါကိုပြင်းပြင်းထန်ထန်ငြင်းဆန်ခဲ့ပါတယ်။ဒီနေ့လာနေတုန်းကအမှုစီရင်မှုအတွင်းဒီခါမှာဒီအိမ်ရှိမင်းသားရဲ့အဓိကအကြံပေး South El Qatani ကိုတော်တော်ကြီးလျှို့လျှို့ဝှက်ဝှက်စစ်ဆေးမှုတွေကနေမကြခင်တုန်းကပဲလွှတ်ပေးခဲ့ပြီးဖြစ်ပါတယ်
။အိန္ဒိယနိုင်ငံမှာတော့အနည်းဆုံးလူပေါင်း23သေခဲ့ရပြီးဖြစ်တဲ့နိုင်ငံသားဥပဒေဆက်ညင်ဆန္ဒပြပွဲတွေတနိုင်ငံလုံးဒီနေ့ဆက်ဖြစ်ပြီးကြီးမားလာချိန်မှာဝန်ကြီးချုပ်ကတော့ဒီဥပဒေကိုကာကွယ်ပြောဆိုလိုက်ပါတယ်။အထက်ကကွန်ဂရက်ပါတီခေါင်းဆောင်ဆိုနီယာဂန်ဒီဦးဆောင်တဲ့ဆန္ဒပြပွဲတွေလည်း New Delhi မြို့တော်မှာဒီနေ့ဖြစ်ပွားနေပါတယ်။ဝန်ကြီးချုပ် Narendra Modi ကတော့ဒီဥပဒေကြောင့်နိုင်ငံထဲမှာရှိပီးသားမွတ်စလင်တွေပေါ်တိုက်ခိုက်မှုရှိမှာမဟုတ်ဘူးလို့မနေ့ကကျင်းပတဲ့ BJP လို့တူကခေါ်တဲ့သူ့ရဲ့ဟိန္ဒူမျိုးသားရေးဝါဒီပါတီဦးဆောင်တဲ့လူလူဆန္ဒပြပွဲအတွင်းမှာကာကွယ်ပြောဆိုလိုက်ပါတယ်။ဝန်ကြီးချုပ်မော်ဒီကဆက်ပြီးနိုင်ငံထဲမှာမွေးခဲ့တဲ့မွတ်စလင်တွေနဲ့နိုင်ငံသားမိဘဘိုးဘွားတွေကနေဆင်းသက်လာတဲ့မွတ်စလင်မောင်နှမတွေပေါ်ဒီဥပဒေကတည်ရမှုမရှိဘူး။နိုင်ငံထဲမှာမွတ်စလင်တွေကိုထိန်းသိမ်းထားတဲ့စခန်းတွေလည်းမရှိဘူး။အခုသူ့ကိုဆွဆွဲနေတာတွေကအလိမ်ညာတွေဒါပါလို့ပြောခဲ့တာပါ။ဒီဥပဒေအနေနဲ့မွတ်စလင်တွေကိုခွဲခြားကအိန္ဒိယရဲ့ဘာသာရေးမဆွတ်တဲ့နိုင်ငံရေးအုံမြစ်ကိုချိုးဖောက်နေတယ်လို့ဆန္ဒပြသူတွေကဆက်လက်ဝေဖန်ဆန္ဒပြနေချိန်မှာဝန်ကြီးချုပ်မော်ဒီကတော့ပြည်သူတွေအနေနဲ့အစိုးရဆုံးဖြတ်ပြီးဖြစ်တဲ့ဒီဥပဒေကိုလိုက်နာပေးဖို့တောင်းဆိုခဲ့ပါတယ်။အိန္ဒိယလွှတ်တော်အနေနဲ့ဒီအငင်းပွားပွဲဥပဒေကိုပြဋ္ဌာန်းပြီးနယူးဒေလီမြို့တော်ကမွတ်စလင်တပ်စုမှစတင်ခဲ့တဲ့ဒီဆန္ဒပြပွဲဟာအစိုးရတမ်းမြစ်ထားတဲ့ကြားကပဲအခုနှစ်ပတ်ကြာလာချိန်မှာအခြားမျိုးကြီးတွေကိုလည်းပြည့်နှံ့ပြီးအရက်သားတွေပညာရှင်တွေနဲ့နိုင်ငံသမားတွေပါပူးပေါင်းပါဝင်လာနေပါတယ်ခင်ဗျ။
အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးမှုအရှိန်မပြတ်စေရေးကအရေးအကြီးဆုံးဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတရုတ်သမ္မတရှီဂျင်းပင်ကိုဒီကနေ့ပြောကြားလိုက်ပါတယ်။မြောက်ကိုရီးယားအမေရိကန်ဆွေးနွေးပွဲတွေဆိုင်းနေတာကနဲ့တင်းမာမှုတွေမြင့်တက်နေတာဟာတောင်ကိုရီးယားအတွက်ရောတရုတ်အတွက်ရောမြောက်ကိုရီးယားအတွက်ပါအကျိုးမရှိဘူးလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဘေကျင်းမြို့တော်မှာတရုတ်သမ္မတနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့တာပါ။တရုတ်သမ္မတရှီကလည်းအမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးပွဲတွေပြန်ဖြစ်အောင်တရုတ်နဲ့တောင်ကိုရီးယားပေါင်းပြီးတော့ကူညီတဲ့လို့ပြောကြားခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်မှာတင်းမာနေတဲ့အခြေအနေပေါ်စိုးရိမ်နေကြသူတွေအများကြီးဖြစ်တယ်လို့လည်းတရုတ်သမ္မတကပြောကြားခဲ့ပါတယ်။ North Korea nuclear season sound up on air, Yeshin Ninja address, Swedish Muri, Shimido, Nama Soap, Chinidima, Swedish Muri, Jasan, I'm more to American Baka, Jan Lure, Muarago, Dinia Makongin, Pimbo, Nyagoria Baka, Chin, Tama Tabare, Kulo Chinima, Tangoria, Netio Gansano, Nyagoria, Yego, Swinigan Araba, Nyagoria nuclear, Chin Changhu.
ကုန်းတွယ်ရေးနဲ့စီးရေးဆိုင်ရာကိစ္စတွေကိုဂျပန်တောင်ကိုရီးယားနဲ့တရုတ်တုံးနိုင်ငံဆွေးနွေးပွဲမတိုင်ခင်တရုတ်နဲ့တောင်ကိုရီးယားသမ္မတတို့ဒီကနေ့ဆွေးနွေးခဲ့ကြတာပါတုံးနိုင်ငံဆွေးနွေးပွဲကိုတော့ချန်နူးမြို့မှာနှစ်ဖန်ဆက်တင်ကျင်းပမှာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံလာဂူနာပြည်နယ်မှာမနေ့ကအုံဒီဝိုင်တောင်မီတဲ့အတွက်လူနေရာကျော်ဆေးရုံရောက်ပြီးအဲ့ဒီထက်ကရ င်းသတင်းဌာနတွေကဆုံနေပါတယ်။ဦးတီဝိုင်တောက်မီတို့စေကူတာမှုခံယူခဲ့ရတဲ့သူတော်များများကိုဒီနေ့မနက်မှာတော့ဆေးရုံကနေဆင်ခွင်ပေးခဲ့ပါတယ်။ရမကာပါဝင်မှုနှုံမြင်မာတဲ့ဦးတီဝိုင်ကိုဖိလစ်ပိုင်မှာအလွယ်တကူဝယ်ယူနိုင်ပြီးလူကြိုက်များတဲ့အတွက်ဦးတီဝိုင်ထုတ်လုပ်တဲ့အသေးစားလုပ်ငန်းတွေလည်းအများကြီးရှိနေပါတယ်ခင်ဗျာ
။တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ VOA ရဲ့ Website မှာတပြိုင်နက်တည်းနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးတနင်္လာညချမ်းအတွက်ထိတ်တန့်ရောက်သတင်းပေးပို့ချက်တွေတင်ဆက်ပေးချင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကနေမြန်မာနိုင်ငံနေရရင်းကိုပြန်ကျင်တယ်လို့ပြောနေကြတဲ့ဟိန်းနူဘာသာဝင်ဒုက္ခသည်တွေကိုသူတို့လုံခြုံရေးအတွက်တီးတဲ့လုံခြုံရေးချထားပေးတယ်လို့မကြသေးခင်တုန်းကမှအဲ့ဒီဒုက္ခသည်စခန်းလေးစီကိုတွားရောက်ခဲ့တဲ့မြမအစိုးရကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကပြောလိုက်ပါတယ်အကြောင်းပြေဆုံးကိုတော့ VOA သတင်းနောက်စုစုကမေးမြန်းပြီးသတင်းပေးပို့ထားပါတယ်
နိုင်ငံခြားရေးဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဦးချမ်းအေးဦးဆောင်တဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်ကော့ပဇာဒုက္ခသည်စခန်းမှာရှိနေတဲ့နေရဆုံးခွာသူတွေကိုပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကတွားရောက်တွေ့ဆုံခဲ့ပါတယ်။နေရဆုံးခွာသူတွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကဆောင်ရွက်နေတဲ့ပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေကိုတွားရောက်ရှင်းပြတဲ့ခရီးစဉ်ဖြစ်ပါတယ်။ဒုက္ခသည်စခန်းမှာရောက်ရှိနေသူတွေကဟိန်းလူဘာသာဝင်တွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပြီးသူတို့ကိုလုံခြုံရေးအခြေအနေကြောင့်တည်တံ့ထားရှိရလို့အဲ့ဒီခရီးစဉ်ကိုဦးဆောင်တဲ့ဦးချမ်းအေးကပြောပါတယ်။
သူတို့ကတော့ပြင်နေပါပြီဖတ်လို့မရအောင်ဘာလို့လဲဆိုတော့သူတို့လုံခြုံမှုလည်းပါမှာပေါ့နော်အဲဒါကြောင့်သူတို့ကတော့တည်တံ့ထားတယ်ဒါပေမဲ့လုံခြုံရေးကိုဘင်္ဂလားဒေ့ရှ်ဘက်ကအစီအစဉ်ဆောင်ရွက်ပေးထားတယ်ပြီးတော့သူတို့တွေနဲ့ခိုးထွက်ပြီးတော့ပြန်လာလို့လည်းမရအောင်ဂျန်နက်မိုဆယ်လင်တွေကတော့လူကြီးရလည်းများတယ်သူတို့အဲ့လိုပဲခိုးထွက်ပြီးတော့ပြန်လာတဲ့လူတွေရှိတာပေါ့နော်သူတို့ကတော့ထွက်လည်းသူတို့ကသူတို့ထွက်လည်းအမ်းမင်းရှိတ
ယ်မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်နဲ့နေရဆုံးခွာသူတွေကိုပြန်လည်လက်ခံနေရချထားရေးလုပ်ငန်းစဉ်တွေကို2018ခုနှစ်နှစ်စာပိုင်းကလေးကအစီအစဉ်ဆောင်ရွက်ခဲ့ပေမဲ့တရားဝင်ပြန်လည်ဝင်ရောက်လာသူအခုချိန်ထိတဦးတယောက်မှမရှိသေးပါဘူး။ဒါပေမဲ့ကိုယ့်အစီအစဉ်နဲ့ကိုမြန်မာနိုင်ငံနဲ့ပြန်ဝင်လာသူကတော့400ကျော်ရှိနေပြီဖြစ်ပါတယ်။ပြန်လာသူအားလုံးဟာမွတ်စလင်ဘာသာဝင်တွေဖြစ်ပြီးသူတို့အားလုံးအတွက်အဆင်ပြေအောင်ဆောင်ရွက်ပေးနေတယ်လို့မောင်နှောမျိုးနဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးစိုးထွန်းကပြောပါတယ်။
မစလင်းနေပါ့မယ်။အဲဒီပါလေသူတို့လာရင်တော့ကိုကတော့တခါတည်းစီစဉ်ရတာပေါ့အကုန်လုံး။သူတို့လာရင်အကုန်လုံးကိုလည်းအေးပဲ။ဒါနဲ့လူတွေမှလည်းအကုန်လုံးသင်ပြအောင်ဆောင်ရွက်ထားပါလား။
မြန်မာကိုယ်စားလှယ်အဖွဲ့ကဘင်္ဂလားဒေ့ရှ်ခရီးစဉ်အတွင်းမြန်မာအစိုးရဘက်ကလိုက်ရောမှုတွေလုပ်နေကြောင်းနဲ့နေရဆုံးခွာသူတွေကို1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့အညီမှတ်ပုံတွေထုတ်ပေးနေသလို NVC ကမှလူမျိုးဘာသာကိုဖြုတ်ပေးထားတဲ့အကြောင်းဒုက္ခသည်တွေနဲ့တွေ့ဆုံချိန်မှာရှင်းပြခဲ့ပေမဲ့ဒုက္ခသည်အများစုကနေရပြန်ရေးလက်မခံကြပါဘူး။ဒါပေမဲ့ကော့ပဇာဒုက္ခသည်စခန်းမှာလုံခြုံရေးအရာစောင့်ကြကြည့်ရှုခံထားရတဲ့ဟိန်းနူဘာသာဝင်တွေနဲ့တွေ့ဆုံချိန်မှာတော့သူတို့တွေနေရပြန်ခြင်းကြောင့်မြန်မာအစိုးရထံတောင်းဆိုခဲ့ပါဗျ။အဲ့ဒီတည်းကဟိန်းနူဘာသာဝင်400ကျော်ကသူတို့ရဲ့အချက်အလက်တွေကိုမြန်မာအစိုးရထံပေးပို့ထားပြီးအဲ့ဒီစီးရင်တွေကိုစစ်ဆေးနေတာဖြစ်ပြီးအခုဆိုတဝက်လောက်ပြီးနေပြီလို့နိုင်ငံခြားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကအခုလိုပြောပါဗျ။
အဲ့လိုစစ်ပြီးပြီဆိုတော့ねကျွန်တော်တို့ကလက်ခံလို့ရပြီ။ဒါပေမဲ့သူတို့ဝန်ထမ်းတော်ပြောသလိုသူတို့ကလူကပြည့်စုံကျွန်တော်တို့စစ်ဖို့လိုတယ်။နောက်ပြီးတော့မှန်မှန်ကန်ကန်ချက်လက်တွေပါမှတချို့ကြတော့တကယ်တမ်းရခိုင်ပြည်နယ်မှာနေခဲ့ဘူးတာပဲ။ဒါပေမဲ့သူတို့ဖြည့်တာတွေကမပြည့်မစုံဆိုတော့ကျွန်တော်တို့ကဒီဘက်မှာစစ်တာမတွေ့ဘူးကြပါဖြစ်နေတာပေါ့နော်။အဲ့ဒါကြောင့်မို့အဲ့ဒါတွေလည်းပြည့်ပြည့်စုံစုံစစ်ဖို့ကျွန်တော်တို့ဟိုဆောင်ရွက်သွားဖို့ရှိတယ်
။ဒုက္ခသည်စခန်းကိုရောက်ရှိနေတဲ့ဟိန်းလူဘာသာဝင်တွေကပြန်လာဖို့ဆန္ဒပြင်းပြနေပေမဲ့သူတို့ကိုအသက်အန္တရာယ်ချိန်ချောက်တဲ့တောင်းကျမ်းသူတချို့ရှိတယ်လို့ဟိန်းလူဘာသာဝင်ဒုက္ခသည်တွေနဲ့ဖုန်းအဆက်အသွယ်ရှိတဲ့မောင်းတော်မျိုးနဲ့ကဟိန်းလူဘာသာရေးခေါင်းဆောင်ဦးမီမောကအခုလိုပြောပါတယ်။
အခုသူတို့နေနေတဲ့နေရာမှာတော့လုံချွေကောင်းကောင်းရှိတယ်လို့ပြောတယ်။ဒါပေမဲ့သူတို့ကအရင်လာခြင်းနဲ့ကျွန်တော်တို့ပြောင်းသွားမိပါရင်ပြောတဲ့အခါကျတော့သူတို့တင်းကျောက်တာတော့ဘာလို့ရှိတယ်လို့ပြောတယ်။သူတို့ကကြားသိရတယ်လို့ပါ
။အခုလ21ရက်နေ့တုန်းကလည်းတောင်မျိုးလဝဲပြန်လဲလက်ခံရေးစခန်းကနေကိုယ်အစီအစဉ်နဲ့ကိုပြန်လာသူ9ဦးပါဝင်တဲ့မွတ်စလင်ဘာသာဝင်အိမ်နောက်စုတစုကိုလက်ခံခဲ့ပါတယ်။ကော့ဇာဒုက္ခသည်စခန်းကနေရဆုံမှသူတွေကိုတွေ့ဆုံခဲ့တဲ့နှစ်ရက်အတွင်းဒုက္ခသည်တွေနေရပြန်ရင်းနဲ့ပတ်သက်ပြီးအောင်မြင်မှုတစုံတရာများရှိခဲ့ဘူးလို့မြန်မာကိုယ်စားလှယ်အဖွဲ့ကဦးဆောင်တဲ့ဦးချမ်းအေးကပြောထားပါဗျ။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမြန်မာအစိုးရကလက်မခံရတဲ့အကြောင်းရင်းကိုလည်းဒုက္ခသည်တွေကိုရှင်းပြခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအတုံးနှုံးကိုလက်မခံပေးမဲ့လေဒုက္ခသည်တွေနေရပြန်ရင်းအတွက်ကိုတော့မြန်မာအစိုးရကကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါဗျ။
ဒါကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရှိနေတဲ့ဟိန္ဒူဒုက္ခသည်တွေနေရပြန်ရေးစုစုကတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့ကချင်ပြည်နယ်တွေကစစ်ပြေးဒုက္ခသည်စခန်းတွေကဒုက္ခသည်တွေအခြေအနေကိုလည်းတင်ပြကြပါမယ်။ကချင်ပြည်နယ်မှာတော့တိုက်ပွဲတွေကတိတိတသားရောကြလာနေတဲ့အကြောလာမဲ့နှစ်ထဲမှာထောင်နဲ့ချီတဲ့စစ်ဆောင်ဒုက္ခသည်တွေနေရရင်ပြန်နိုင်မှုစီစဉ်ဆောင်ရွက်နေပါပြီ။အစိုးရတပ်မတော်နဲ့ကချင်လက်နက်ကိုင်အဖွဲ့အပါအဝင်ပြည်တွင်းနဲ့ပြည်ပအဖွဲ့အစည်းတွေလက်တွဲပြီးတော့ဒုက္ခသည်တွေပြန်လည်နေရာချထားရေးအတွက်အစီအစဉ်တွေချပြီးတော့ဆောင်ရွက်နေပေမဲ့လို့စစ်ဆောင်ဒုက္ခသည်တွေဘက်ကတော့သူတို့နေရပြန်တဲ့အခါမှာလုံခြုံရေးအတွက်ကတော့စိုးရိမ်မှုတွေရှိနေသေးပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီနှစ်ပိုင်းအတွင်းကချင်ပြည်နယ်မှာတိုက်ပွဲတွေရောကြလာခဲ့တဲ့နောက်မှာစစ်ဆောင်ပြည်သူတို့နေရပြန်တာရှိသလိုကြမ်းရှိနေသူတွေအတွက်လည်းအစိုးရတပ်မတော်ကချင်လွတ်လပ်ရေးအဖွဲ့ KIO အပြင်နိုင်ငံတကာနဲ့ကချင်လူမှုရေးဘာသာရေးအသင်းဖွဲ့တွေကြားမှာဆွေးနွေးဆောင်ရွက်တာတွေရှိခဲ့တာပါဒီနှစ်နှစ်ဆန်းမှာတော့စစ်ဆောင်2000လောက်ကိုပြန်လည်နေရာချထားနိုင်ဖို့စီစဉ်နေကြောင်းကချင်စစ်ဘေးရှောင်ပြည်သူများကုညီဆောင်ရွက်ရေးကော်မတီ KHCC နဲ့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာခလတ်ဆမ်ဆွန်ကအခုလိုပြောပါတယ
်အခုဆက်တိုက်ဟိုဟာစီးပွားရေးလုပ်နေတယ်အခုနီပွန်ဖောင်ဒေးရှင်းနဲ့ကျွန်တော်တို့အခု resettlement တိဆောက်တဲ့ကိစ္စတွေလည်းပြီးသွားပြီ camp 3ခုလောက်ရှိပြီပြီးရင်ခု match လာကြရင်3ရွာပေါ့ကြကြီးမဟို camp ပို့အစီအစဉ်လုပ်နေပါတယ်အဓိကတော့ကျောက်စခန်းတို့တော့ဖုံးမြောင်တို့အရှင်ကြောင့်ပင်တော့ပေါ့အဲ့ဒါကလူကြီးတော့ဟောခမရတော့အခု2000ဒီပါလို့ရှိမှတဲ့လား TVC လုပ်ရပဲကနေပေါ့
စစ်ဆောင်တွေနေရပြန်ရေးအတွက်ဂျပန်ဆိုးရရဲ့ Nippon Foundation ကဒေါ်လာ5တန်းထောက်ပံ့မှဖြစ်ကြောင်းနဲ့လာမယ့်နှစ်ဆန်းမှာကျေးရွာ10ရွာလူဦးရေ3000လောက်ကိုပြန်ပို့နိုင်ဖို့ဆောင်ရွက်နေကြောင်းဒီလ21ရက်နေ့ကမြကြီးနားမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ KHCC နဲ့ Nippon Foundation ကတာဝန်ရှိသူတွေကပြောဆိုထားပါတယ်စစ်ဆောင်တွေနေရပြန်ရေးကိုတိုက်ပွဲမဖြစ်တော့တဲ့နေရာတွေကိုအဓိကရွေးချယ်ပြီးပို့ဆောင်မှာဖြစ်ကြောင်းလည်းဒေါက်တာခလတ်ဆမ်ဆွန်ကပြောပါတယ်
။အာကျွန်တော်တို့ရွေးထားတဲ့ရွာတွေကဟွာလေသူပေးပကမချစ်တဲ့ရွာတွေကိုရွေးထားတာပါ။ဟိုတိုက်ပွဲချစ်တဲ့ရွာတွေဒီလူလုံးဝမနေတဲ့ရွာတော့မဟုတ်အခုကျွန်တော်တို့ရွေးထားတဲ့ရွာတွေကလူတွေဆက်ရှိနေတဲ့ရွာတွေပေးပကမချစ်တဲ့ရွာတွေပေါ့။အဲလုံချုံမဲ့စိတ်ချရမဲ့ရွာတွေကိုရွေးထားတာပါ။
ဒီရွာတွေဟာတမ်ဘရဘက်ကရော KIO ဘက်ကပါပြန်လဲအခြေချနေထိုင်ရေးအတွက်သဘောတူလက်ခံထားတဲ့ရွာတွေဖြစ်ကြောင်းလည်းပြောပါတယ်။ပြန်လဲအခြေချနေထိုင်သူတွေကိုနေအိမ်အဆောက်အအုံစားနပ်ရိက္ခာတလားကနေ3လစာနဲ့အတမူဝမ်းကြောင်းလုပ်ငန်းတွေအတွက်လည်းကူညီဆောင်ရွက်သွားဖို့ KHCC ကပြင်ဆင်ဆောင်ရွက်နေပါတယ်။ဝိုင်းမော်မြို့နယ်မိုင်းနာစစ်ဆောင်စခန်းတာဝန်ခံဥမ်ဘရန်ဇော်လုံးကတော့ပြန်လည်နေရာချထားရေးနဲ့ပတ်သက်ပြီးစစ်ဆောင်တွေဘက်ကအခြေအနေကိုအခုလိုပြောပါတယ်
။ကျွန်တော်ကတော့ဟိုမှာကြီးတဲ့ကာလောကြီးရောစီယောင်ကွန်တို့အဲမရှိတဲ့နေရာပေါ့နော်။ဟိုကန်တောင်ရောင်မြို့လေတပ်တစ်ချက်တည်းခိုင်တဲ့နေရာတွေမှာဒီလိုပြန်ဖို့အသိရောက်ရေးနေရာဟိုတို့ဆန္ဒနဲ့ပေါ့နော်။အရင်တက်ကွန်ကတော့ကျွန်တော်ကားရရွာကတော့နော်ဒီခါမှာတော့အခြေအနေများတယ်လေအဲများတော့ဒါကရွာအနေနဲ့တော့စံပြအနေနဲ့မလို့ပြန်ဖို့ဒီပြင်းလို့ကောင်းတယ်လို့တော့အကြံပြုထားတယ်တို့လည်းတိုင်ပင်တော့တိုင်ပင်နေတယ်တဲ့အဲ့လိုပြောတာပဲကြားတယ်ဗျာဒီရင်းကပြည်တဲ့ပုဂ္ဂိုလ်ရတော့မရှိသေးဘူးဗျာ
စစ်ဆောင်တွေကသူတို့ရဲ့လုံခြုံရေးအတွက်တာဝန်ယူနိုင်တဲ့အနေအထားကိုလူလားကြောင်းနဲ့အခုလိုဆက်ပြောပါတယ
်သူတို့ကဆန္ဒရောအော်ဇာပြန်လို့ရတဲ့ငါရပေးရပေးရဆိုတာအကျိုးရရောနှစ်ဖက်ပေါ့လေနော်ဒီပြက်ရမချူ NCA 2B မှာနှစ်ဖက်ကအော်ဇာဝယူတဲ့ဇာဝခံတဲ့နင်တို့ယူအောင်ပြန်ကြသူတဲ့အမိန်အ
ကျွန်တော်ဒီချိန်ရတော့တိုက်ပွဲပြန်ကြည့်တော့ပြန်ကြည့်တဲ့အခါကျတော့ဒီအင်းနဲ့ခါနာနဲ့ဒီနာတစ်ခုပဲကချင်ပြည်နယ်ဝိုင်းမော်မြို့နယ်ရှိနမ်ဆန်ရံရွာမှာတော့အင်ဂျန်စုတရားနီးပါးဟာဒီနေ့ပိုင်းအတွင်းမှာပြန်လဲအခြေချနေထိုင်တာတွေရှိခဲ့ပါတယ်ဒါပေမဲ့ပြီးခဲ့တဲ့လကုန်ပိုင်းကနမ်ဆန်ရံအနီးမှာအစိုးရတပ်နဲ့
ကိုမိုးစောပါရှင်ဆက်ပြီးတော့အိန္ဒိယမြန်မာနှစ်နိုင်ငံကြားပဲဈေးကွက်အခြေအနေကိုတင်ပြပေးကြပါရစေ။မြန်မာမပဲကိုအဓိကဝယ်ယူနေတဲ့အိန္ဒိယနိုင်ငံကသူ့ရဲ့နိုင်ငံမှာမိုးရင်းကာလတုန်းကပဲဆိုင်ခင်းတွေပျက်စီးခဲ့တဲ့အတွက်ပြည်ပကမပဲတွေတိုးချဲ့ဝယ်ယူမယ်လို့ကြေညာလိုက်ကြကို
မြန်မာနိုင်ငံကပဲကုန်တယ်တွေကကြိုးစိုးလိုက်ပါတယ်ဒီနှစ်အတွက်မပဲတန်ချိန်၄သိန်းဝယ်ယူဖို့ရှိတယ်လို့နောင်လာမယ့်နှစ်တွေမှာလည်းဒီပမာဏအတိုင်းဝယ်ယူနိုင်မှုအိန္ဒိယနဲ့မြန်မာဆွေးနွေးသွားမယ်လို့ပြောပါတယ်အကြောင်းပြေဆုံးကိုတော့ကိုစောထက်ပြောပြပေးပါရှင်အခုနှစ်တည်းပြည်ပကနေမပဲတန်ချိန်၃သိန်းဝယ်ဝယ်မယ်လို့အိန္ဒိယဆိုရကစုံပြခဲ့ပေမဲ့ပြီးခဲ့တဲ့မိုးတွင်းမှာကော
ဒီကြေညာချက်ဟာမြန်မာနိုင်ငံပေါ်အဓိကတက်ရောက်မှုရှိကြောင်းအိန္ဒိယနိုင်ငံ New Delhi မြို့မြန်မာတန်ယုံစီးပွားရေးတာမှုဦးနေအေးလွင်က VOA ကိုအခုလိုပြောပါတယ်
အခုဒီနေ့တိုးပေးလိုက်တဲ့ဟာကတော့ဒီမပဲနဲ့သိန်းခွဲဆိုတာကဒီ2019ဟိုပေါ့2020ဘန်နာနေ့အပြင်မှာသူကထပ်ပြီးတိုးပြီးဝင်နေဟိုပေါ့အမောင်းပေါ့အဓိကတော့အိန္ဒိယမှာတော့ဒီအစိုးရကသူတို့ကဒီကိုတာကိုသူတို့သတ်မှတ်တယ်ဆိုတာလေသူတို့ရဲ့နားပေါ့ဒီစပိုင်းရဲ့နာမည်ပေါ့အဓိကတော့သူတို့ဈေးနှုန်းပေါ့တကယ်တော့သူတို့ရဲ့အဓိကစားသုံးခုနေဖြစ်တဲ့အတွက်ဈေးနှုန်းကိုသူတို့ကထိန်းချင်တယ်သူတို့ပြည်ထဲမှာလည်းဒီမားကိုလည်းသူကမထိခိုက်အောင်ထိန်းချင်တာဖြစ်တဲ့အတွက်သူကဒီကိုတာစနစ်ကိုသူကရှင်းသုံးနေတာဖြစ်တာပေါ့ဒီနေ့ကတော့တဲကအဆက်တော်လေးစားနေနေထားရှိတယ်နောက်ပဲပေါ့နော်သူတို့ကုမ္ပဏီတွေကတော့ခံမှန်းထားတာကတော့သူတို့ကဟိုပေါ့20ရာခိုင်နှုန်းလောက်သူပြတ်တယ်လို့အားနဲ့ပုံနေရတော့
အရင်ကအိန္ဒိယကိုမြန်မာဘက်ကပယ်မျိုးစုံအကန့်အသတ်မရှိကျင်ပိုးခဲ့ပေမဲ့အိန္ဒိယကသူ့ပြည်တွင်စားသုံးမှုလုံလောက်တဲ့ပယ်ပမာဏကိုထုတ်လုံးနိုင်ပြီလို့ဆိုပြီးပြည်ပနိုင်ငံတွေကနေခွဲထားတဲ့ဝယ်ယူဖို့2019စက်တင်ဘာလမှာဆုံးဖြတ်လိုက်တာပါမြန်မာကတော့မပဲပြည်ပရောင်းချရေးမှာအိန္ဒိယကိုအဓိကမှီခိုနေရတာဖြစ်ပါတယ်အခုလာမယ့်2020-2021မှာလဲမပဲအပြင်ပဲစင်းကုန်ခွဲထားတန်ချိန်၄သိန်းစီထက်ရောက်ဖို့အိန္ဒိယအစိုးရနဲ့ညှိနှိုင်းဖို့စီစဉ်နေရလို့မြန်မာနိုင်ငံပဲကုန်တယ်များအသင်းဥက္ကဋ္ဌဦးထွန်းလွင်က VOA ကိုပြောပါတယ်
ဟိုကောအဲ့ဒီကိုတာတွေပဲထုတ်ထုတ်ပြေးကြတာလေဒီနေ့ကသူတို့လိုအပ်ချက်တွေကတိုးပြေးလိုက်တော့နော်အတင်းတော့ကဟိုစီဝဂူဒံမကောတော့အိန္ဒိယစီဝဂူဟိုဒါနဲ့ပတ်သက်ပြီးဒါနဲ့2020-21ဘဏ္ဍာနဲ့တက်ဖို့လဲဒီကိုတာကို၄သိန်းမပေရောပန်သိန်းပြေးသိန်းကို၄သိန်းစီကိုတာကိုချပေးဖို့ဆိုပြီးတော့စာနဲ့တဲ့ပတ်တန်ရက်ခံဖို့ဟိုကောကိုရကအစည်းအဝေးမှာတော့အင်းလိုက်တာဒီပါလေနော်အလိုလိုတော့ရှိပါလား
ပြည်တွင်းမှာမပဲလက်ကြံနေနေပေမဲ့အခုအိန္ဒိယကဝယ်ယူခြင်းနဲ့တန်ငိမ်2သိန်းခွဲအတွက်ကတော့အသက်ပေါ်မဲ့မပင်းနဲ့အလင်းမီနိုင်တလို့ဈေးကောင်းလဲရလိမ့်မယ်လို့ပဲကုန်တွေကခံမှန်းနေကြတာပါတချင်ကအီယာဝတီတိုင်းနဲ့ဘကိုးတိုင်းမှာမပဲအများဆုံးစိုက်ခဲ့ပြီးမြေအိန္ဒိယဘက်ကအဝယ်မလိုက်တာကြောင့်အခုနောက်ပိုင်းမှာတရုတ်ဈေးကွက်ကိုတင်နိုင်တဲ့ပဲဒီဈေးကိုပြောင်းလဲစိုက်ပျိုးလာကြတယ်လို့ရန်ကုန်တိုင်းခရမ်းသုံးခွာမြို့နယ်မီးပွားပဲကုန်စီတိုင်းကဥထုံးဝင်ကပြောပါတယ
်အဲအိနာပေါ်မိဘဘိုးတော့များတယ်ဒီမှာပဲရတော့ကျွန်တော်တို့ပဲဒီစိန်ကြတော့ဆိုတော့ဒီလိုကိုသွားနေပြောတာပါလေဒီစိန်ကကျွန်တော် EU ဂျပန်ကိုရီးယားဆက်ပြီးကျွန်တော်ပို့နေတာလေပဲစိန်ကြတော့အခုဒီလိုလက်ကဝယ်နေတာဒီလိုဘက်ကိုပြန်ယူနေတာလည်းပါတယ်မပဲရတော့အိနေတလက်လို့ပြောအဲတော့ပဲတော့တော့မပဲဆိုင်ကြတယ်အင်းမပဲဆိုင်ကြအောင်မြင်တယ်ဒါပေမဲ့ဈေးကရရှိမှာနေပါတယ်ဒီရောဝင်လို့မဟုတ်ဘူးမူရီးယန်းတက်ခွဲပြောတာတော့ပါတယ်မူရီးယန်းကျွမ်းနေရတယ်တော့ကောနောက်ပြည့်ကဒီနောက်ဘက်မှာသိမှတ်ကြတော့ဒီကောင်းပါပေါ့
အိန္ဒိယကုသရေးဝန်ကြီးနဲ့စစ်မှုဝန်ကြီးဌာနကတော့ထတ်တိုးမပဲတန်ကြီးနှစ်သိန်းခွဲအတွက်ဒီဇင်ဘာလ31ရက်နောက်ဆုံးထားလျှောက်ထားကြဖို့သူ့နိုင်ငံကကုန်တယ်တွေကိုတိုက်တွန်းထားပါတယ်မြန်မာပဲကုန်တယ်တွေကတော့အိန္ဒိယနဲ့တရုတ်အပြင်တခြားအလားလာရှိတဲ့ဈေးကွက်တွေကိုရှာဖို့ကြိုးစားနေပါတယ်မြန်မာကပဲအမျိုးမျိုးတင်ပို့တာကနေတနှစ်ကိုအမေရိကန်ဒေါ်လာ1ဘီလီယံလောက်ရှိပြီးအိန္ဒိယရဲ့ကန့်သတ်ဝယ်ယူမှုတွေကြောင့် 2019-2018 ဘဏ္ဍာနှစ်မှာဝင်ငွေရောကျသွားကြောင်းကုန်တယ်တွေကပြောပါတယ်
။ကိုစော့ထပ်ပါရှင်။တနင်္လာနေ့အတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။သောရရှင်များရှင်။ Song in a way that didn't take good yadi, yadi, chain, I maro, diadi go cans are ye wet hare, the chin lady in a viewing up, chubby, didn't set bini ကိုင်းချူရဲ့နှင်းဝေရဲ့ဆောင်းဆိုတဲ့ခရစ်မတ်သင်းလေးကိုဗီအိုရဲ့တော်ရရှင်နေ့ချိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။ကြော်စရာနှစ်တည့်ကူကာလမှာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှလုံးရှင်လန်းချမ်းမြေကြပါစေလို့ဗီအိုကနေဆုမွန်ကောင်းတောင်းပေးပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကို ဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း 6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32/40/48အပြင် ဒုတိယနာရီဘက်မှာ လိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကို မနက်8:00နာရီကနေ9:00နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6:00နာရီခွဲကနေ9:00နာရီအထိအစီအစဉ်ကိုတော့လိုင်းဒို 18/19 နဲ့ 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00 ကနေ 10:00 အထိအစီအစဉ်ကိုတော့ဒိုင်းဒို 19:25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြပချင်းည10:00မှာဒိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမာတော်ရရှင်များရှင်။မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။2019ခုနှစ်ဒီဇင်ဘာလ23ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25ကီလိုဟတ်စ်တက်965လိုင်းဒိုမီတာ32 kHz 9383နဲ့လိုင်းဒိုမီတာ51 kHz 5885တို့ကနေည10:00အထိထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရမှာပါ။မြမတခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ရမှာကတော့
အခုပိတ်တာကဘ ਹੁ အစိုးရလက်အောက်မှာရှိတဲ့လူရဲ့အကောက်ခွန်ဌာနကပိတ်တာဒါမှမဟုတ်လည်းသူက
စီပွားရေးကဏ္ဍမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အဲဒီနောက်မှာတော့ဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးမြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဖျားဖူးတွေနဲ့ကြိတ်ကြိတ်တို့စီကားတဲ့ကြိုက်ချီးကိုရင်မြင်တဲ့အနီးပတ်ဝန်းကျင်မှာတော့ပြစ်လိုက်တဲ့အမှိုက်တွေကိုရှင်းတဲ့အလုပ်ကမနိုင်မဲဖြစ်နေပါတယ်။အဲဒီဒေတာတန့်ရှင်းမှုပြည်နယ်ဆိုးရကရောဖျားရံမုံဝင်တွေပါပေါင်းပြီးတော့ငွေသိမ်းပေါင်းများစွာအကုန်ကြခံလှုပ်ဆောင်နေပေမဲ့လို့နောက်ထပ်၅နှစ်အတွင်းမှာအမှိုက်လုံးဝမရှိအောင်ရည်မှန်းချက်ချပြီးဆောင်ရွက်ဖို့ကတော့စိန်ခေါ်မှုတွေရှိနေတယ်လို့သိရပါတယ်။ဒါပေမဲ့ဖျားဘူးခီးသည်တွေကရောကြိုက်ချီးဦးဖျားကိုမှီတီပြီးတော့အလုံးလောက်ကိုင်နေတဲ့သူတွေဘက်ကလည်းဝိုင်းဝန်းကူညီမှုတွေအများကြီးလိုအပ်နေတာပါ။မြန်မာတခွင်အစီအစဉ်မှာမြစ်မခသတင်းမီဒီယာကကိုမွေးကျူတင်ဆက်ထားတာနားဆင်ပါရှင်။
စံတော်ရှင်ကြိုက်တီးဦးစီဒီတော်ကိုလာရောက်ခူးမြော်ကြတဲ့ပြည်သူလူထုအနေနဲ့တနေ့တက်တနေ့ပုံများလာပါတယ်။ထို့အတူသူတို့ဆွေးမြစ်လိုက်တဲ့အမိုက်တွေကလည်းတနေ့တက်တနေ့ပုံများလို့လာခဲ့ပါတယ်။ဒါကြောင့်ကြိုက်တီးဦးရင်မြင်တော်အတွက်အမိုက်တိုင်းစဲခြင်းနဲ့နေ့စဉ်အမိုက်မရှိစေဆောင်ရွက်နေပြီးကြံနေရများရှိဈေးတိုင်းတန်းများကနေထွက်ရှိလာတဲ့အမိုက်များတိုင်းစဲဖို့အတွက်ဝန်ထမ်းအင်အားအယောက်40နဲ့အမိုက်ခွဲခြားတန်းစဉ်ဆက်ရုံအတွက်ဝန်ထမ်း16ယောက်တို့ခန့်ထားပြီးဆောင်ရွက်နေတယ်လို့သိရပါတယ်။ဆက်ရုံကိုနေ့စဉ်ပုံမှန်တနေ့လင်6နာရီလောက်လဲပတ်စီသလိုတစ်ခါတရံတင်းစေးရရှိတဲ့အမိုက်ပမာဏများပြတဲ့အခါမှာတော့7နာရီလောက်လဲပတ်စီပြီးစက်ရုံအတွင်းအမိုက်မျိုးစားခွဲကြခြင်းရရှိလာသောအမျိုးစားလိုက်အမိုက်များအားကဏ္ဍအလိုက်စီမံဆောင်ရွက်ပုံနဲ့ပတ်သက်လို့ဇီတီတော်ပန္နာတော်တိန်ကောဘကအဖွဲ့ကောင်းဆောင်ဦးကျော်ဝင်းလှိုင်ကပြောပါတယ
်ကျွန်တော်ပလတ်စတစ်ကိုကျွန်တော်တာဝန်ဆောင်ရပြီးဆိုးလာဆိုးပြီးတော့မျိုးစားခြင်းနဲ့အပိုင်းကိုမျိုးလာဆက်နေလူတော်နေတော့ဖြစ်ပါတယ်ကျန်တော့ဒီကဒီကတော့ကျွန်တော်အများဆုံးအချိန်အရဆောင်းနိုင်မှာပါပြီ။အမိုက်များများကိုရှင်းနိုင်ပြီလို့ဆောင်းနေတ
ာ။အခုလိုဆောင်းရနေတာဟာလာမယ့် 2025 ခုနှစ်မတိုင်မီတွင်အမိုက်လုံးဝမရှိစေရည်အတွက်စနစ်တကျစီမံဆောင်ရွက်သွားနေတာဖြစ်ပြီးလာရောက်လည်ပဲကြတဲ့ဖျားဘူးပြည်သူများအနေနဲ့လည်းတတ်မှတ်နေရများတွင်သာအမိုက်စွန့်ပစ်ခြင်းဖြင့်ဘူးပေါင်းပါဝင်ပေးကြဖို့အတွက်သူကအခုလိုဆက်လက်အကြံပြုတိုက်တွန်းပါသေးတယ
်။ဆွန့်ပစ်ရမယ်ပြည်သူတွေအမိုက်ပုံနဲ့ဆက်ပြီးတနေ့ဒီရက်ဆက်ပြီးဒါလေးပဲမှာ
အရင်တော့ကတော့ကြက်ကျိုးစီတီတော်ရင်းမြတော်နဲ့တောင်တော်ဝင်းကျင်ဒေသရှိဈေးဆိုင်တွေကနေစဉ်အမိုက်စွန့်ပစ်ရန်အတွက်တီးတက်နေရန်တတ်မှတ်ပေးခဲ့ပေမဲ့တင့်တော်တို့လိုအလွယ်တကူစွန့်ပစ်ခဲ့ကြတာပါဒါအပြင်ဖျားဘူးခီးတဲ့များအနေနဲ့လည်းအမိုက်ကိုမစင်မကျင်စွန့်ပစ်ခဲ့တာတွေရှိခဲ့တဲ့အတွက်ဖျားဘူးပြည်သူတို့အုပ်ဖြစ်သူမတ်နန်းမြင့်မြင့်စီကသူ့ရဲ့အမြင်ကိုအခုလိုအကြံပြုပြောဆိုခဲ့ပါတယ
်တနေ့တစ်နေ့တော့နည်းနည်းတိုးတိုးတက်လာပါနော်တိုးတက်လာတယ်ကိုသွားလို့လာလို့လည်းအရင်ကမဟုတ်တော့ကိုကားလာတော့နော်မှန်တော့အများကြီးရှင်းတယ်ဒါပေမဲ့လည်းနည်းနည်းတော့ဟိုကိုပေါ့မြတ်ပြီးသွားပြည်သူတွေကလိုတာတွေကတော့ရှိသေးတယ်သူတို့ကတော့အချို့စိတ်ကမရှိတာတွေရှိတာတော့မြင်တော့မြင်တွေ့နေတယ်ဒါပေမဲ့အပေါ်လုံးဝိုင်းဝန်းပြီးတော့ကိုတစ်နေ့တစ်ကြစည်းကမ်းရှိရှိလုပ်မယ်ဆိုတော့ဒီထက်ကိုကောင်းမယ်လို့ချက်လို့ပေါ့နော
်ရခင်တော့ကစည်းကမ်းမဲ့အမိုက်ဆွပြမှုများကြောင့်ကြိုက်ပြိုးဗန္ဒာတော်တိန်ကောဘကအဖွဲအနောက်ဘက်လေရင်ဝင်းအနီးမုတ်စိုးတောင်အနီးနဲ့သမင်းဆိုင်တဲ့အနောက်ဘက်များတွင်အမိုက်ပုံကြီးများမှာရေတကုန်တပွဲရှိနေကြကြောင်းသိခဲ့ရပါတယ်။ယခုခါမှာတော့ကြိုက်ကျိုးစီတီတော်ရင်းမြင်တော်နဲ့တောင်တော်ဝင်းကျင်ဒေသရှိဈေးဆိုင်များမှာနေစဉ်အမိုက်၅တန်ခန့်ထွက်ရှိနေပြီးအမိုက်ခွဲခြားတန့်စဉ်ဆက်ရုံမှာနေစဉ်အမိုက်၁၀တန်ထိအမိုက်အမျိုးသားခွဲခြားတန့်စဉ်ပြီးအမျိုးသားလိုက်ထွက်လာသောပစ္စည်းများအားဖြစ်နေခြင်းတူလောင်ခြင်းပြုပြင်ခြင်းများပြုလုပ်နေပြီး Yan le don't be a yanai no plus demia are young charging. Beyond a bulu and touchy ladder of my mia are. Down the wind in data singers will be ye long and mirror and don't be jin. Don't be me out of my mia are. Down auto garpin deja are. Misho chassis jimmy a bulu near Edwa. The cook amado. A young hat at miaji bobby tension larello. Piahu be to do get to. Would I were two yemi mo, your body?
My phone is near Gama. Two lines. Time
is a little bit. Jet you down. See you on it. Lina Winjin did Amatola on my Miago. Senator Josi on Seaman Supina Edua, Amitan in Sayongo, Mobina Zuya Puega, Nemang Wicha Tainia Lizajone. Jadio Zidiro Banangwima Tainia Lizajo, Suzu Wang Wicha Tainia Sisajo Concha Ganga, Jadio Zidiro Jimmy Nishi, Simi Gurong Tamayo on our Padway. Bigger than Natasakuni Satemba Laga Satin Tisakega, Natasakuni Favoy Lama Yano Yepizi Gabi, Jakukama. Nizin Bowman Denilin Chownai, Domo, Amite Pamana, like Shinai, Sadivin, Jadio Zidido, Jimmy One, Down the Winjin did that Daya Lava Yitua, since I'm a pet payamishi so many jong, Diabare, Mogine, Jadu Nishi, Pound on Morin Dishido, Sanojin Jadio Zidido, Buddha Buzinia Puerogo, Nisin, the Dinjo Labi Nigani, Kasong Labi Niti Jimba Bulu Lishibi, Piba Nangamiane. And then a Yama Piabu Vidumia, Tongangan of Layo Lishijabi, Tarinjo Puero Gala, Dizema Lama Ebrelamia doing, Piabu Mia Amiabia Layo Lishijangule, Diavare, Geno Mujuba, Mimaka Drain Agency Gani, Pio Evo, people like that, the
buyer. The Mata Queen season go nuts in Gara Pibareshe, Akusa Biro, Siwai Kanago, Tinsabi, Jamare. နှစ်ထောင်စကိုခုနှစ်မှာမြန်မာစီးပွားရေးအဓိကမောင်းနှင်အဖြစ်တဲ့စိုက်ပျိုးရေးထွက်ကုန်တွေပြပတင်ပို့မှုမှာအခက်တွေ့ရတဲ့နှစ်ဆိုရင်လည်းမမှားပါဘူးစိုက်ပျိုးရေးအဓိကထွက်ကုန်စံတင်ပို့မှုမှာဘင်္ဂလားပတ်ရောတရုတ်ဘက်ပါတင်ပို့နိုင်ရေးအခက်တွေ့နေကြရတဲ့အထက်အာဖရိကကိုပို့တဲ့မြန်မာဆန်ကလည်းစားသုံးရမသင့်ဆိုပြီးဖြည့်ဆည်းခံခဲ့ရပါတယ်နောက်တရုတ်ဝယ်လက်ကိုအားကိုးရတဲ့စိုက ီနှစ်ချုပ်အစီအစဉ်ဖြစ်နေဒီသတင်းမရဲ့စီးပွားရေးခဏမှာမတ်သိန်ကီထိုက်တင်ပြထားပါတယ်
2019ခုနှစ်အတွင်းမှာတော့ဤသူတွေအများစုမိခိုကြတဲ့စိုက်ပျိုးရေးလုပ်ငန်းကရေးခွင့်မရရမှုပိုပြီးပေါ်လွင်ခဲ့ပါတယ်။စံအကြောင်းမှစပြီးပြောရမယ်ဆိုရင်တော့ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာစံကိုအခွန်သုံးစာတိုးပြီးတော့ကောက်ခဲ့တာကြောင့်နေဆက်ဖြတ်ကျော်စံတင်ပို့မှုဖြတ်သွားပါတယ်။ဒါက2019ခုနှစ်မှာထူးထူးခြားခြားနေဆက်ကုန်သွယ်ရေးထိခိုက်မှုဖြစ်တယ်လို့ရခိုင်ပြည်နယ်စစ်တွေအခြေစိုက်စံဆက်လုပ်ငန်းရှင်ကြီးတို့ဖြစ်တဲ့ဦးတန်းဝင်းကပြောခဲ့ပါတယ
်။မင်းကကျွန်တော်တို့ဒီ2000 2000 80 50ကျော်လောက်ရောက်ခဲ့ရပါတယ်။ကျွန်တော်တို့ဒီရခိုင်ပြည်ကနေတင်လေ။အခုကကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကဒီနှုန်းကကျွန်တော်တို့တစ်အိတ်ကိုအခွင့်အရေး4000လောက်အခွင့်အရေးကောက်ပါတယ်။အခုရှိမှသူတို့တစ်အိတ်ကို1000ခွေအခွင့်အရေး2000ကောက်လိုက်ပါတယ်။ကျွန်တော်မြန်မာနိုင်ငံကလာခဲ့ဟောလေ။အဲ့တော့အင်မရာတဲ့အေကိုမှကျွန်တော်တို့2000တိကျစီးပြီးဟာကို1000ခွေကောက်လိုက်ရင်ကျွန်တော်တို့ကိုမပိုးနဲ့လို့ပြောတာနဲ့သူတို့အတူတူပါပဲ
ဟုတ်ကဲ့ပါ
ခင်ဗျအဲ့တော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကိုလေပို့တာအကြောင်းဝေကရက်တက်နေပါတယ်တတိတက်လို့ပါလေ
စခိုင်းပြည်နယ်မှာကဒေသတွင်းကနေမွတ်စလင်တိမ့်ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့ခရဲ့ကြောင့်မြန်မာဘင်္ဂလားဒေ့ရှ်နေဆက်ကုန်သွယ်ရေးမှာနောက်ထပ်အထင်အားတဲ့အချက်ကတော့ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာကုန်သည်တွေနေဆက်ဖြတ်ကျော်ဝင်ရောက်မှုကိုတားမြစ်လိုက်တာပါမြန်မာဘက်ကကုန်ပစ္စည်းတွေကိုဘင်္ဂလားဒေ့ရှ်ဘက်တင်ပို့ခွင့်ရှိပေမဲ့လို့ကုန်သည်တွေကိုယ်တိုင်သွားခွင့်မရှိပါဘူးဒါကြောင့်ဘင်္ဂလားဒေ့ရှ်မှာလူယုံရှိမှလူခံရှိမှကုန်သွယ်ရေးလုပ်လို့ရတဲ့အခြေအနေကိုရောက်နေပါတယ်တချိန်တည်းမှာပဲတရုတ်နေဆက်ကနေစံတင်ပို့မှုကလည်းလုံးဝရပ်သွားပါတယ်မူဆယ်ဆန်စပါးကုန်စည်တိုင်းရဲ့ဒုတိယဥက္ကဋ္ဌဦးချမ်းသာဦးက2019ဦးစံတင်ပို့မှုအခြေအနေကိုအခုလိုပြောခဲ့ပါတယ်
။ကျွန်တော်တို့အရင်ကျွန်တော်တို့ကဆောင်းမဖြစ်ပေမဲ့သူတို့ကအဆောင်းမပေါ့နော်။အခုကြတော့အဒီနေဆက်ကိုကျက်လိုက်တဲ့အတွက်ကိုကျွန်တော်အနေနဲ့တော့အရင်နှစ်တွေနှစ်တွေအထက်ကတော်လေးအလုတ်ကျက်သွားတယ်ပြီးတော့ဟိုဆက်တဲ့နှုံနေသွားတယ်ပေါ့နော်။အော်အဲ့ဒီတော့အခုဒီ
ဖော်မယ်ဖြစ်အောင်လုပ်နေတဲ့သဘောတရားမျိုးပေါ့တရုတ်ယူနန်ပြည်နယ်နဲ့မြန်မာကြားနေဆက်ကုန်သွယ်ရေးကနေကုန်စည်ခြင်းဖလှယ်တဲ့ဘာတာစနစ်နဲ့စံတင်ပို့နိုင်ဖို့လဲကြိုးစားခဲ့ကြပါတယ်ကွန်ပျက်စည်ခြင်းဖလှယ်တဲ့စနစ်အရယူနန်ပြည်နယ်ထုတ်ကုန်နေတဲ့မြန်မာဆန်လဲလှယ်ကုန်သွယ်ဖို့ဖြစ်ပါတယ်တရုတ်ဘက်ကတရားဝင်တင်သွင်းခွင့်ရဖို့ကြိုးစားနေတဲ့အချိန်မှာပဲမြန်မာ Coast Ma, Myanmar San, Tanjin Tatang Shitango, Satoyan Matin Sopi, Pesi Kayara Chow, Myanmar San, Name Jessia Pikibade. Nikon by a team, Myanmar San Garo, Willet Shani Jayase, Ni Tamabe, Shini Zeba. Now Saipyo Ye Toko, Myasu Pite, the Diwalan Zigwa Gale, Dio Pago, Adika, Thorni Yagani, Natang Sagogunema.
เดี๋ยวพักกับเป็นกันต่างหูดีจังอาคัดด้วยเขียบอะไรเดี๋ยวพักกับนั่นนั่นที่เอาไว้ใช้ไล่เด็กเชนิโก้มูเซนเนสต์เด็ดที่กงสีในโรงงานเชนสังเข็มเอาเปลี่ยนจากการรอคุปปิกาก้าโอ้โหสวยอะแล้วเอามาสีเด็ดด้วยอากาศคนฮานาคาเปกาตามมาโมยเลยตัวเดี๋ยวพักกับอีคิวเอสไอคิวก็รับนะตัวเอเอสตัวที่ชงยีเน โยกอาจารย์สิว่าจะโน้ตเพื่อเอฟซีลงด้วยนะอาจารย์เราเทรนนิ่งคุกเกย์ฮานาครับพี่เวงอาจารย์เราเทรนนิ่งคุกเกย์ฮานาลูกฟอร์มนะเอริกาเป็นไรเป็นไรแต่ส่วนในด้าเราจะโน้ตตุลุระเอลูมิโอเป็นไหมส่วนในเราดีอาเตียนโบเรนนั้นดีดีอาดีอาพุทธศรีตาเจนตาเจนยานในลูระซาดงยามมันเจนลูระส่วนเอรันเล็กขังเลยยานเราเชื่อว่าเนี่ย
นั่นแสดงว่าเราเป็นคนในเรื่องที่สิ่งที่เขาอยากได้เราไม่รู้แต่ยี่ห้อใครมาเรื่องจะยังไม่ใช่เว้นแต่สิ่งเดียวที่ใช่ที่อยู่ที่กูติดที่วันนั้นจิ้มปุ่นนั่นยี่ก้าแต่สิ่งที่พี่ยังตัวเรื่องนี้ทับอ่ะที่อยู่ที่กูติดที่วันนั้นจิ้มปุ่นยี่ก้าที่อยู่บ่หูสุยาเย่ยี่ตัวสิ่งที่ดีบุเชียบุลูอันนี้ปีแต่ฉันเองจุยก้าติดที่วันนั้นจุยเนี่ยสิ่งกว่ามาเชื่อใจแล้วจะยาบาร์ดิ ทีนี้ด้วยยี่ด้วยไปดูแต่สิบอเมริกันป่าวเองนอกนั้นด้วยยี่นี่เป็นยาคู่ยี่ด้วยนั่นแหละสังเวชลานิบาร์ดิยามานั้นทว่าที่สายพิวทั่วโลกเต็มปุ่ยยังชาตุเนี่ยเต็มยี่ด้วยเพื่อด้วยยี่มูกูจะสมิงกับคู่ลูกเบียบาร์ดิ
ทั้งสองอาศัยเช่ามาสักครั้งเดียวเลยใช่ไหมจังเจ้าก็ใช่ไหมเจ้าเรียกจันทร์รู้ทรีปีปารองส่วนอารมณ์อารมณ์ภาษาชีลาวีไอ้รองอารมณ์ฟูเซปีโอเนี่ยดีกาทาร์ลาเมนน้องนั่นเนี่ยมาสู้ยังเมนูฟูเซปีอะมาคองส่วนอารมณ์นั่งยังไงวันก็มาฟีน่ะวันนี้จันทร์รู้ทรีปีเลยจันทร์รู้ต้องรู้ทบต้องรู้อารมณ์แต่นั่นเนี่ยเป็นสิ่งที่วันนี้ไม่รู้จันทร์รู้ยงจีอะบ่เนาะยามาใส่เปลี่ยนทุกคนนี่สิ่งกว่าอย่าบ่ลงบ้านนี่อะ
ကျွန်တော်တို့ဒီခိုင်ပြည်ကနေမှုစလင်တင်းချီပြီးဘင်္ဂလားဒေ့ရှ်ရှင်ရတာကြောင့်လဲကုန်းသွေးရေးမှာအချိန်နာခဲ့ရပါတယ်ရှင်။မတ်တင်ကြီးထိုင်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ အွန်လိုင်းပေါ်မှာအချက်အလက်ရှာပေးတဲ့Googleကနှစ်ထောင်စကူခုနှစ်အတွင်းဘလို့အကြောင်းအရာတွေကိုလူတွေအသိချင်ဆုံးလဲဆိုတဲ့စာရင်းကိုထုတ်ပြန်လိုက်ပါတယ်။ရီးယားအင်စတ်ဆိုပြီးတော့Googleကနေစာရင်းပြုစုထားတဲ့အထက်မှာတော့ကမ္ဘာတစ်ဝန်းစိတ်ဝင်စားမှုအများဆုံးကဘလို့အကြောင်းအရာတွေဖြစ်ပါသလဲ။နောက်မြန်မာနိုင်ငံကနေ Google ပေါ်မှာဘလို့ကိစ္စတွေကိုအများဆုံးရှာဖွေကြသလဲဆိုတာကိုမဆုမြတ်မုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြပေးပါလိမ့်မယ်။
ဒီနေ့ ထဲမှာအချက်အလက်တွေကိုရှာပေးတဲ့ Google Search မှာ 2019
ခုနှစ်အတွင်းမှာနီးပြတဲ့ပတ်သက်လို့ဘာအများဆုံးရှာကြတယ်လို့ထင်လဲကိုသားညုံ။တကဘာလုံးကရှာကြတာကိုပြောတာလား၊အမေရိကန်မှာရှာတာကိုပြောတာလား၊မြန်မာနိုင်ငံတည်းကရှာတာကိုပြောတာလား၊မသိမှာမဟုတ်။ဟုတ်ပါ၊ကိုသားညုံမေးမှာပဲ။ကျွန်တော်ကခွဲခြားပြီးမမေးလိုက်မိဘူး။တကဘာလုံးရှာကြတဲ့စာရင်းကိုပဲအရင်ပြောကြရအောင်။ Google ရဲ့အပြောနဲ့ပြောရရင်တော့2019ခုနှစ်ထဲကမ္ဘာမှာtrendyအဖြစ်ဆုံးလူတွေစိတ်ဝင်စားမှုအများဆုံးလူပြောအများဆုံးခေတ်အစားဆုံးပေါ့ရှင်။
Google Search ထဲမှာလူတွေအများဆုံးရှာကြတဲ့အချက်အလက်တွေကို Google ကနှစ်တိုင်းစာရင်းပြုစုပြီးတော့ GI in Search ဆိုတဲ့စာရင်းထုတ်ပါတယ်။ဆောစောကကျွန်တော်ပြောသလိုပဲ
တကဘာလုံးမှာ Google Search တဲ့ရှာကြတဲ့စီးရင်အပြင်နိုင်ငံတစ်ခုချင်းစီကအများဆုံးရှာကြတာကိုကဏ္ဍတွေခွဲပြီးတော့စီးရင်ထုတ်တာပါ။မဆုမြတ်မုံခုနမီးရဲ့မိဘုံဖြစ်ရရင်တော့2019ခုနှစ်ထဲမှာအရှာအများဆုံးအချက်လက်10ခုမှာနိဗ္ဗာန်နဲ့ပတ်သက်တာဆိုလို့စီးရင်ထဲမှာပါတာတစ်ခုပဲတွေ့ရပြ။ဘာလဲဆိုတော့ iPhone 11 အကြောင်းရှာကြတာမဆုမြတ်မုံရဲ့
။ဟုတ်တယ်ကိုသားညုံရ Google ရဲ့တကဘာလုံးနဲ့ဆိုင်တဲ့ရဲ in search စီးရင်တစ်ကနေ10ထဲမှာနိဗ္ဗာန်နဲ့ပတ်သက်တာဆိုလို့ Apple ကုမ္ပဏီကအခုနှစ်ထဲထုတ်တဲ့iPhone 11အကြောင်းတစ်ခုတည်းပါတယ်2019ခုနှစ်အတွင်းမှာ Google မှာရှာကြတဲ့အချက်အလက်တွေထဲကမှအရှာအများဆုံးအကြောင်းတွေကို Google ကစူးစီးစာရင်းပြုစုတာဆိုတော့ iPhone တွေဟာလူတွေစိတ်ဝင်စားမှုအရာဆုံး smartphone အဖြစ်ရှိနေတယ်ဆိုတာပြသနေတယ်လို့လေ့လာသူတွေကတော့သုံးသပ်နေကြတယ်ရှင
် Google စာရင်းရဆိုရင်တော့2019ခုနှစ်ထဲမှာလက်ကင် smartphone အသစ်တွေအမျိုးစုံထွက်ခဲ့ကြတဲ့အထက်မှာ iPhone 11ကလူတွေအသိကျင်ဆုံးဖုန်းဖြစ်တယ်ဆိုတာကတော့ငြင်းမရဘူးပေါ့ဗျာ iPhone အကြောင်းရှာကြတဲ့အထက်မှာ iPhone Pro Max ကဘာအကြောင်းကနံပါတ်1 iPhone 11 Pro မှာအသစ်ပါလာတဲ့အစိမ်းအောင်ဖုန်းအကြောင်းကနံပါတ်2နဲ့ iPhone 11 Pro Max ရဲ့အကြောင်းတွေကနံပါတ်3အရှာအများဆုံးဆိုပြီးတော့ Google ရဲ့သုံးသပ်ချက်မှာတွေ့ရပါတယ
်။တကဘာလုံးစီးရင်မှာဤပညာနဲ့ပတ်သက်လို့ iPhone 11တစ်ခုတည်းပါပေမဲ့ America နဲ့ဆိုင်တဲ့စီးရင်မှာတော့ Disney Plus Streaming ဝင်ဆောင်မှုအကြောင်းကနံပါတ်1အရှာအများဆုံးရှင့် American မှာGoogle ပေါ်မှာအများဆုံးရှာကြတဲ့အကြောင်းအရာ10ခုစီးရင်နဲ့မှ iPhone 11ကတော့မှနံပါတ်6နေရာရောက်သေးတယ်
။ကမ္ဘာပေါ်မှာလူတွေစိတ်ဝင်စားရှာကြတဲ့စီးရင်ကိုပြန်ကြည့်လို့ရှိရင်အားကစားနဲ့ပတ်သက်တာကထိတ်တန့်မယ်မဆွေမော။တစ်ကနေနံပါတ်10စီးရင်မှာနံပါတ်1ကအိန္ဒိယနဲ့တောင်အာဖရိကကစားကြတဲ့ Cricket အားကစားပွဲ၊နံပါတ်3ကကိုပါအမေရိကဘောလုံးပွဲတွေကြောင်းနံပါတ်4ကတော့ Bangladesh နဲ့အိန္ဒိယကစားကြတဲ့ Cricket ပွဲ၊နံပါတ်10ကလည်း Cricket ကမ္ဘာဖလားချန်ပီယံလူပွဲအကြောင်းပြ။
တကဘာလုံးမှာလူတွေသိကြလို့အရှာဆုံးစီးရင်ထဲမှာနံပါတ်6 9 8ကရုပ်ရှင်တွေအကြောင်းမှာ HBO ကရိုက်ကူးတဲ့ Game of Thrones ရုပ်သံ series ရဲ့နောက်ဆုံးဇာတ်လမ်းတွဲတွေက2019ခုနှစ်မှာပြသွားတာမို့ဒါကိုလည်းလူတွေတော်တော်လေးစိတ်ဝင်စားကြတယ်။နံပါတ်9ကတော့ Avengers Endgame Super Hero ရုပ်ရှင်နံပါတ်10ကတော့ Joker ရုပ်ရှင်အဲ့ရုပ်ရှင်နှစ်ကားလုံးကလည်းဒီရုပ်ရှင်သမိုင်းမှာဝင်ဝင်အများဆုံးရတဲ့စံချိန်တွေကိုတင်ခဲ့ကြတာလေ။
ဆူပါဟီးရိုးဆိုလို့မြန်မာနိုင်ငံက Google မှာအရှာအများဆုံးစီးရင်မှာနံပါတ်1ချိန်တာကလည်းဆူပါဟီးရိုးပဲမဆွေမမော Avengers Endgame အပါအဝင် Avengers ရုပ်ရှင်ကားတွေထဲမှာပါတဲ့ဆူပါဟီးရိုးလူစု Thanos ကမြန်မာနိုင်ငံစီးရင်မှာတော့နံပါတ်1ပ
ြမြန်မာနိုင်ငံစီးရင်ကတော့အကြောင်းပို့ဆောင်တဲ့ဆူပါဟီးရိုးလည်းပါတယ်နီးပညာအကြောင်းတွေလည်းပါတယ်ဂိမ်းတွေလည်းပါတယ် K-pop star လည်းပါတယ်ဂျပန်မန်ဂါကာတွန်းလည်းပါတယ်ဒီမှာတစ်ခုပြောချင်တာက Google ရဲ့တစ်ပတ်လည်စီးရင်ကဒီဇင်ဘာလ17ရက်နေ့မှာထွက်တာဆိုတော့2019မှာလူတွေစိတ်ဝင်စားဆုံးသတင်းတစ်ခုဖြစ်တဲ့ ICJ နိုင်ငံတကာတရားရုံးမှာအမှုရင်ဆိုင်ရတဲ့သတင်းတော့ဒီစီးရင်ထဲမှာမဝင်သေးဘူးရှင
်။ဒါပေမဲ့မြန်မာနိုင်ငံမှာ2019ခုနှစ်ထဲနောက်ထပ်လူပြောအများဆုံးကိစ္စတစ်ခုဖြစ်တဲ့ Unicode အကြောင်းကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့စီးရင်ဝင်နေပြ။ Google ပေါ်မှာ Unicode Font အကြောင်းရှာတာဒုတိယအများဆုံးပဲ။မြန်မာနိုင်ငံမှာ Unicode Font ကို2019 October 1ရက်နေ့မှာပြောင်းတာမဟုတ်လားဗျ။အဲ့ကြောင့်မလို့ September 29ရက်နေ့ကနေပြီးတော့ October 5ရက်အတွင်းမှာ Unicode Font အကြောင်းရှာတဲ့နှုံအထွတ်ထိပ်ရောက်ခဲ့တာကိုလည်း Google က Graph နဲ့ပြထားတယ
်။ Unicode နဲ့ပတ်သက်ပြီးတော့ဘာတွေရှာတယ်လဲဆိုတဲ့စာရင်းမှာလည်းနံပါတ်1ရှာကြတာကပြည်တော်စု Font ဒုတိယက Vivo Unicode Font တတိယက Oppo Unicode Font တဘောက Vivo Phone တို့ Oppo Phone တို့တုံးကြသူတွေက Unicode ထည့်ဖို့ရှာကြတာဖြစ်မယ်။TTA Unicode ကနံပါတ်4 Viber အတွက်ရှာတဲ့ Unicode အကြောင်းကနံပါတ်5လို့ Google ကတိကျခွဲပြီးတော့စာရင်းလုံးပြထားပါတယ်
။အခုလို့ Google ပေါ်မှာ Unicode Font တွေရှာကြတဲ့အထက်မှာစိတ်ဝင်စားဖို့ကောင်းတာကအရှာဆုံးကကြားပြည်နယ်ကတဲ့ဒုတိယအရှာအများဆုံးက ERI တိုင်းကတတိယအများဆုံးကချင်းပြည်နယ်ပဲခူးတိုင်းကဇုထအများဆုံးနဲ့ Unicode အကြောင်းအရှာအများဆုံးနံပါတ်5နေရာမှာရှိတာကတော့စကိုင်းတိုင်းဆိုပြီးတော့ Google ရဲ့စာရင်းမှာသိရတယ်မဆင်မော
။ဒီမှာအရေးကြီးဆုံးတစ်ချက်ကတော့ဒီ Google ပေါ်မှာအင်္ဂလိပ်လိုမျိုးရေးချတာကိုပဲ Google ကစာရင်းလုပ်ထားတာပါ။မြန်မာလိုရှာကြတာတော့မဟုတ်ပါဘူး။မြန်မာလိုရှာကြတာမဟုတ်ပါဘူး။နောက်တစ်ခုက Unicode ကြောင့်တိုင်းရင်းသားဘာသာစကားလုံးတွေကိုလက်ကင်ဖုန်းတွေပေါ်မှာမြန်မာဘာသာနဲ့တပြိုင်တည်းရေးလို့ဖတ်လို့ရသွားတယ်။အဲဒါကြောင့်လဲ Unicode Font အကြောင်းအရှာဆုံးစာရင်းမှာကြားပြည်နယ်ကထည့်ရောက်နေတာဖြစ်နိုင်တယ်ကိုသားညုံဦးရ။
မြန်မာနိုင်ငံစီးရင်မှာနံပါတ်1 Unicode ပြီးရင်တော့နံပါတ်3ကလက်ကွက် keyboard app Gboard အကြောင်း Google ပေါ်မှာရှာကြတယ်တဲ့။နောက်ပြီးတော့နိဗ္ဗာန်နဲ့ပတ်သက်တာဆိုလို့ရှိရင် 9 apps ဆိုတဲ့ Android mobile လက်ကင်ဖုန်းအတွက် app တွေကို download လုပ်နိုင်ဖို့စူးစိပေးထားတဲ့ App Store လည်းပါတယ်။ Xiaomi က Redmi Note 7 ဖုန်းတွေအကြောင်းလည်းပါတယ်မဆွေမမော
။အဲဒါကြောင့်မြန်မာနိုင်ငံကအရှာအများဆုံးစီးရင်မှာနိဗ္ဗာန်နဲ့ပတ်သက်တာ4ခုလောက်ပါတယ်ချက်။နောက် game တွေလည်းရှိသေးတယ်။ Call of Duty game PUBG game H5 game တွေကလည်းနံပါတ်1ကနေ10ဆင်းနေမှာပါတယ်ရှင
် Google ပေါ်မှာအင်္ဂလိပ်လိုရှာကြတဲ့ထင်ပါနံပါတ်10နေရာရတာကတော့ K-pop star တွေပြ နှစ်ထောင်စကူတဲ့ကေပေါ်လောကမှာလိမ္မာဆရာအရှုပ်တော်ပုံနဲ့ဟိုလီဒီကျော်ကျော်ဖြစ်ခဲ့တဲ့အဆူတော်ဂျွန်ဂျူးယုံပေါ့အမျိုးသမီးတွေကိုအဓမ္မချင်းမှုနဲ့ထောင်ချောင်းနှစ်ကြာသွားတဲ့သူ့ကြောင့်ကလည်းမြန်မာနိုင်ငံမှာတော်လိခက်စားပုံရရရ
အင်တာနက်အွန်လိုင်းပေါ်မှာတည်ကျင်တဲ့အချက်အလက်တွေကိုရှာပေးတဲ့ Google ကကမ္ဘာပေါ်မှာဘာတွေခက်စားနေလဲလူပြောအများဆုံးဖြစ်နေလဲစိတ်ဝင်စားဆုံးကိစ္စတွေကဘာတွေလဲဆိုတာကိုရဲအင်ဆာ့ချ်ဆိုပြီးတော့နှစ်တိုင်းခုလို့စာရင်ထုတ်ပြန်တာပါ။2019ခုနှစ်အတွက်စာရင်ကိုဒီဇင်ဘာ12ရက်နေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာရှိတဲ့သတင်းအချက်အလက်တွေကိုစုစည်းပြီးတော့လူတိုင်
ကိုသားမျိုးကိုကြီးတင်ဆက်ပေးခဲ့တဲ့မဆုမြတ်မွေရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မယေးတနာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောက်သတင်းလောအစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါ အားလုံးဆင်းရဲကြော်ရှင်ပေါ်ပါကြပါစေ ဒီတစ်ပတ်တက်တက်ရောက်သတင်းလောမှာတော့ Times Magazineကနှစ်ဆင်ရွေးချယ်နေကြအထူးခြားဆုံးပုဂ္ဂိုလ်ဖြစ်တဲ့ 2019 အတွက်ဘသူရွေးချယ်ခံရပါလဲ ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာ အတိုင်းဝိုင်းကသတင်းတွေကိုတက်တက်ရောက်သတင်းလောအစီအစဉ်မှာပြောပြပေးပါမယ်။ကမ္ဘာဥရောပရဲ့ပြောင်းလဲမှုတိုက်ဖြတ်ရေးတက်ကြွလှုပ်ရှားတဲ့ဆွေဒင်နိုင်ငံက Greta Thunberg ကို 2019 ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်ဖြစ်တဲ့အတိုင်းမဂ္ဂဇင်းကြီးကဒီဇင်ဘာလကပဲရွေးချယ်ပြီးကြေညာလိုက်ပါတယ်။ အသက် 16 နှစ်ပဲရှိသေးတဲ့ Greta Thunberg ဟာ ဥရောပရဲ့အရေးဆိုင်ရာလူငယ်လှုပ်ရှားမှုရဲ့မြင့်တစားဖြစ်လာပြီးတော့အခုပြီးခဲ့တဲ့ 2019 ခုနှစ်အတွင်းရာသီဥတုဆိုင်ရာ
Yet you all come to us young people for hope. How dare you? You have stolen my dreams and my childhood with your empty words. And yet, I'm one of the lucky ones.
လူသားတွေအတွက်တခုတည်းသောအိမ်ကြီးအပေါ်ဆိုလိုတာကတော့ကဘာကြီးကိုဆိုလိုတာဖြစ်ပါရင်အဲ့ဒီအိမ်ကြီးပေါ်မှာလူသားတွေပြုတ်မှုလုပ်ဆောင်နေရတဲ့ပတ်သက်ပြီးတော့သတိပေးပြောဆိုတာကျိုးပြက်ကွဲအပ်နေတဲ့ကဘာကြီးရဲ့အတန်ကိုနေဆက်မြင်းတွေကိုဖျက်နေရာဆောင်ကိုပြန့်နှံ့နေတာမျိုးနဲ့နောက်ထပ်မျိုးဆက်အစ်တစ်ခုကဥဆောင်တဲ့သဘောဖြစ်နေရကြောင်း Greta Thunberg ကို Times Magazine ကကြေညာသွားတာပါ Greta Thunberg ဟာဒီလရဲမှာပဲကျင်းပသွားတဲ့ Spain နိုင်ငံ Madrid မြို့က ကုလသမဂ္ဂရဲ့ COP25 ဥရုယာတီဆိုင်ရာဆွေးနွေးပွဲမှာနေထိုင်ဆောင်ရွက်နေသူတွေကိုမိန့်ခွန်းပြောခဲ့ပါသေးတယ် အခုသူ့ကို Times Magazine ကြီးက 2019 ခုနှစ်အထူးခြားဆုံးပုဂ္ဂိုလ်ဖြစ်တဲ့ရွေးချယ်ခဲ့တဲ့ပုံမှာ သူတော်တော်လေးကိုအံ့အားသင့်နေတယ်လို့ပြောသွားပြီးတော့ဒါဟာဥရုယာတီဆိုင်ရာလူငယ်တက်ကြွလှုပ်ရှားသူတွေကိုဂုဏ်ပြုတာလည်းဖြစ်တယ်လို့သူကပြောသွားခဲ့ပါတယ်အခုလိုမျိုး Greta Thunberg ရဲ့ဒီဥရုယာတီဆိုင်ရာတက်ကြွလှုပ်ရှားမှုတွေကိုဝိုင်းပြီးချီးကျူးကြတဲ့သူတွေထဲမှာတော့ ဗြိတိန်နိုင်ငံကတော်ဝင်မင်းသား Harry လည်းပါပါတယ် သူကအသက် 16 နှစ်အရွယ် Greta Thunberg ဟာမတူကွဲပြားတဲ့လူငယ်တွေအနေနဲ့ရှမ်းဆောင်နိုင်တယ်ဆိုတာကိုပြသတဲ့ဥပမာတစ်ရပ်ဖြစ်တယ်လို့ Success မျိုးသားဖြစ်တဲ့မင်းသား Harry ကပြောသွားပါတယ်။2018ဩဂုတ်လတုန်းကရွှေရင်ပါလီမန်အပြင်ဘက်ကကျောင်းသားတွေရဲ့ဆန္ဒပြပွဲတစ်ခုမှာပါဝင်လာခဲ့ရတာကနေစပြီးတော့အခုလိုမျိုး Greta Thunberg ရဲ့လှုပ်ရှားမှုကမ္ဘာအနှံကိုကူးစက်ပြင်းထန်သွားတာပါ။သူဒီလိုလှုပ်ရှားမှုစတင်ခဲ့ခြင်းတုန်းကလူကြီးတော်တော်များများကသူ့ကိုလက်မခံသလို ဆွေရလက်တော်ပြင်ဘက်မှာတူရီထိုင်ပြီးတော့ဆိုင်းဘုတ်တစ်ခုနဲ့သူ့ရဲ့အတန်ကိုလူတွေကြောက်အောင်လုပ်ခဲ့လို့မင်းသားဟယ်ရီကပြောပါတယ်။အဆောက်အအုံကဆိုရင်တယောက်တည်းလို့ဆိုပေမဲ့လည်းသူကယုံကြည်ခြင်းနဲ့ရင်းနှီးချက်ရှိခဲ့တယ်။သူ့အတွက်တင်တာကအားလုံးအတွက်တစ်ခုခုလုပ်ရမယ်ဆိုတဲ့ဆန္ဒရှိခဲ့တယ်။အခုဆိုတော့သူ့ကိုတကဘာလုံးကအလေးထားနေရပြီလို့မင်းသားဟယ်ရီကပြောပါတယ်။မိသားစုတ တဲ့ British Brahida အဖွဲ့တစ်ခုကပေးတဲ့ one side two zones စုပေးပွဲမှာမင်းသား Harry ကအခုလိုမျိုးတက်ရောက်ပြီးတော့သူ့ကိုချီးကျူးစကားပြောသွားတာဖြစ်ပါရဲ့ရှင်
I'm in love with the shape of you. We push and pull like a magnet do.
Teresa Soro at Chiringa, Britain and my season Edwin, Nemete, Nubina, and Chidelo, official charts Gomniga, Jina Bawari.
Hey, I've just found out that official charts have named me their artist of the decade, which is completely mental. I've got given this award, thank you very much.
Sanfok Nebwa Pipio, Senrigo, Gurine, Gurine, Tisubu, Kabajo, Dori, at Chiringa, official charts Katopiani, Natalisan, and Natalsako Kunita, a council, Dateable Tay, Debian Sine, Date Debian Sinoma, a council number Dinia, Miazo Tapio. Susan number dinner, send a car to care up the body. Any Natal to send in a town circle, a council dinner met in Yama, the Rimbet Miazon Sine, Susan the Rimbet Connecticut Gobet, Jadania, Unangera, Pipari. Do you shape of you the chinga? Say Zunay, do my armies of the Tintinet, Vite Kayamai. Did the chinga and a town circle, Kunima, number dinner with the Dins, the Labour Dania, you target you. Did the chin Yau Tayamuba, Lay Language, she gave I. ဒီတဲ့ချင်းကောင်မဲ့သူကတထောင်ဆက်ရှိခုနှစ်ဗြိတိသျှကီတာဆုချင်းနေပွဲဘရစ်အဝေါ့ဒ်မှာဆုရခဲ့တာပါဒီတဲ့ချင်းကစဲစုနှစ်ကောင်အကောင်ဆုံးတင်းများဆင်းမှာလဲထိတ်ဆုံးသုံးဖို့ထင်မှာပါပြီးတော့အဲ့ဒီသုံးဖို့ထင်ပါတယ်နောက်ထပ်အက်ရှီရင်ရဲ့တဲ့ချင်းတစ်ပုတ်ဖြစ်တဲ့ Thinking Out Loud ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း
အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မုံကတလှည့်ပြောပြပေးပါအောင်ရှင်အမေရိကန်တပ်ဖွဲ့ဝင်တယောက်အာဖဂန်နစ္စတန်နိုင်ငံမှာစစ်မှုထမ်းရေးတည်ဆုံသွားတယ်လို့အမေရိကန်စစ်တပ်ကဒီနေ့ကြေညာပါတယ်အာဖဂန်မှာတပ်ဆွဲထားတဲ့အမေရိကန်စစ်တပ်ရဲ့ဂျင်ညာချက်ထဲမှာဘလို့တည်ဆုံသွားတယ်ဆိုတဲ့အသေးစိတ်ကိုတော့ဖော်
American Sitar di Nitya Ma Susu Bao Yang Nase Shidwa Babi. Bigaran Nika Atta Khangayare Saudi Tadindao, Jamal Gosho Jigo Dapshan Mune, Saudi Arabia Diyayong Dukhuga Ngayago Teta Ampye Bilai Bare, Ria Miro Ma Shire Yazwe Diyayonga, Suswe Khantaya Du Satyago Piedanwi Chagera Ma, Dapshan Mune Daya Bata Du Ngayago Teta Chagere Lu Diyayong Shini Biongya Duga Biyo Bare, Amu Pongkwe Bo Joza Mune Nauta Tongya Gule Taunanwi Chabmakhe Bare. ပြင်သစ်နိုင်ငံမှာတော့ပြည်လုံးချွတ်တပိတ်မောင်းနေကြတာစကိုရနေ့မြောက်ဖြစ်တဲ့ဒီကနေ့မှာဆန္ဒပြသူတွေနဲ့ရဲတွေပဋိပက္ခဖြစ်ခဲ့ပါတယ်ဂေဒူလီယွန်ဘူရာယိုမှာဆန္ဒပြသူ30လောက်နဲ့အထူးကြီးနေနေရဲတွေရုံးရင်ဆန်ခါဖြစ်ခဲ့တာကိုဘီအက်ဖ်အမ်ရုပ်သံကနေပြသပါတယ်မြို့တော်တွေကတခြားလူစီကားတဲ့ဂေဒူနော့ဘူတာဂေဒူလက်စ်ဘူတာတွေမှာလည်းဝန်ထမ်းတွေတပိတ်မောင်းနေကြပါတယ်ပ
ဒီနေ့ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်စပိုင်းဆိုင်ရာအတဖန်အင်ဂျင်နီယာကတော့မီကယ်ဒူဗင်စကီဖြစ်ပါတယ်ရှင်ကျွန်မကစုမောမှာဒီညအစီအစဉ်မူဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဗီဒီယိုကနေခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းညစတန်နိုင်ကနေဆက်တနိုင်အထိတချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်ဗီဒီယိုကိုနားထောင်ဆင်ခဲ့ကြ
် This program has come to you from the Voice of America, Washington.
Welcome to the Voice of